မကွေးတိုင်းစောမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းနဲ့ရုတ်တရက်တိုက်ခိုက်တဲ့အတွက်ကလေးငယ်တွေအပါအဝင်ကျေးရွာသားတချို့အသက်ဆုံးခဲ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ထိခိုက်သေးဆုံးမှုတွေကြုံခဲ့ရတဲ့အထိလေကြောင်းကနေတိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးအတွက်ဒေသခံတွေစိုးရိမ်နေကြပါတယ်စစ်ရေးပြည်ပခါတွေတွင်မှာဒေသခံတွေသေဆုံးထိခိုက်ရတာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
ဆောင်မြို့နယ်တောမကျေးရွာမှာမင်းညာကစစ်ကောင်စီလေကြောင်းတက်ခတ်မှုကြောင့်ကလေးငယ်တွေအပါအဝင်9ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ချိန်မဟုတ်ပဲလေကြောင်းကတိုက်ခတ်ခံခဲ့ရတာကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ကိုယ်တိုင်ကြုံခဲ့ရသူလည်းဖြစ်တိုက်ခတ်ခံရမှုအတွင်းဆွေမျိုးသားချင်းဆုံးရှုံးခဲ့ရသူလည်းဖြစ်တဲ့ဒေသခံတစ်ယောက်ကပြောပါတယ
်သေဆုံးအောင်9ယောက်ပြဒဏ်ရာရ4ယောက်ပြသူ့အိမ်ကလူတယောက်ကဟိုရင်မအဆုတ်ကိုထိခိုက်တာလူတယောက်ရှိတယ်ပေါ့နော်အဲ့ဒါဒီကနေအမျိုးသမီးကြီးလည်းရှိတာပေါ့နှစ်ယောက်တော့နည်းနည်းတော့သေုံကြီးပြောတော့အချင်းမကောင်းလို့ကြားနေတယ်ကိုလိုတဲ့လက်ရှိမှာတပွဲလည်းမရှိဘူးဘာလည်းမရှိဘူးကွာနေရင်ကစစ်လုံးမိလောင်တာနဲ့ဆိုစစ်လုံးကြော်တာကမိလောင်တာ3အိမ်နဲ့ဆိုတော့စကားပြီးကောက်မြတ်တဲ့အိမ်ကကျွန်တော်ပြင်လဲပါတယ်ကျွန်တော်တော့လည်းပါသွားတာပေါ့နော်ကျွန်တော်ကလည်းပါသွားတယ်ပေါ့သူတို့အိမ်မှနေတာကျွန်တော်အိမ်ရှိတဲ့က5ပြီပေါ်လောက်ကကြက်သွားတာကဘယ်စိတ်ကမကောင်းဘူးနော်ကျွန်တော်လည်းစိတ်ကိုခိုင်ခိုင်ထားတာပေါ့ဟိုအိမ်မှာလည်းမိပြောင်ရှိဘူးပြကျွန်တော်တို့မှဆိုတော့ဒီမှာထွက်နေရတယ်အိမ်မြန်အောင်ဆိုလည်းအိမ်လည်းမရှိတော့ဘူးလေပြစီဆိုတော့ဟိုပြောမယ်အိုးမဲ့အိမ်မဲ့လို့ဖြစ်သွားတ
ာစစ်ကောင်စီတပ်ရဲ့လေရင်တွေရုတ်တရက်ရောက်လာပြီးတိုက်ခိုက်ခံခဲ့ရတာကြောင့်ဘေးလွတ်ရာတိမ်းရှောင်ဖို့အချိန်မရနိုင်ခဲ့ဘူးလို့လည်းစစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်ကပြောပါတယ
်ဘုံကိုကျင်းနေတော့ထူးထပါတယ်အတိတ်ကအတိတ်ပညာပေးဖို့ဘဝရည်လဲပါထားတယ်ဘုံကိုကျင်းနေလဲဒီခိုင်းထားရပေါ့နော်ဒီကင်းနေရာဒီမှာရောဒီကြောင်းတင်းကလည်းလိုက်ချက်ထားတာကြီးလည်းပါတော့ပေါ့လို့ဆိုတော့တကယ်ဒီကနေ့ကမသိသိမိတော့ဘူးပေါ့
မေလာကိုရနေ့ကလည်းစောမြို့နယ်ကြောက်ထုတိုက်နယ်တဲကအကြည်ပန်းပလွန်ကျေးရွာဖုန်ကြီးကျောင်းကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့လို့15ဦးထက်မနည်းတေဆုံးပြီး30ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုတစ်ချိန်ဟာစောမြို့နယ်မှာတပတ်အတွင်းဒုတိယအကြိမ်လေကြောင်းတိုက်ခတ်ခံခဲ့ရတာပါမေလာကိုရနေ့ကတိုက်ခတ်မှုမှာလည်းလူ20ထက်မနည်းတေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်စောမြို့နယ်ကလေကြောင်းတက်ခတ်မှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးတောမကျေးရွာမှာဒီတစ်ချိန်တက်ခတ်ခံရတာဟာဒုတိယချိန်တက်ခတ်ခံရတာဖြစ်ပြီး2022ခုနှစ်ကလည်းတောမကျေးရွာအနီးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ဘက်ကတောမကျေးရွာနဲ့တောမကျေးရွာအနီးကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်လေကြောင်းတက်ခတ်တာကြောင့်တောမကျေးရွာဒေသခံတွေဟာကျေးရွာထဲမနေရဲပဲတောတောင်တွေထဲမှာတင်းရှောင်နေရပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်လာမှာကိုစိုးရိမ်နေတယ်လို့ရွာခံတွေကပြောပါတယ်ခင်ဗျာ